ပြည်နယ်ငယ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဒီနှစ်တတိယမြောက်3လပတ်ကာလမှာ 9.4 ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ဒါဟာဆိုးရရည်မှန်းချက်ကနေလွဲခဲ့ရတာဖြစ်သလိုကမ္ဘာဗန္ဒာရေးအကျပ်တဲစခဲ့ခြင်းကလေးကစလို့ဖွံ့ဖြိုးမှုနှုန်းအနှိမ့်ဆုံးကိုကျသွားတာလည်းဖြစ်ပါတယ်။မြို့သားစင်းစစ်ဌာနကဒီနေ့ထုတ်ပြန်တဲ့စာရင်းမှာကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံအတွက်3လပတ်9ကြိမ်ဆက်တိုက်ကျဆင်းလာခဲ့တာလည်းဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုနှုန်း 9.4 ရာခိုင်နှုန်းရှိတာဟာတခြားစီးပွားရေးကျက်တဲမှုတန်ခံရတဲ့နိုင်ငံတွေကြားမှာများတယ်လို့ယူဆရပါပေမယ့်နှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုနှုန်း10ရာခိုင်နှုန်းနဲ့ဆယ်စုနှစ်များစွာရှိခဲ့တဲ့တရုတ်နိုင်ငံအတွက်ကတော့ဒီနှုန်းကနည်းနေတာပါ။အခုလိုတရုတ်စီးပွားရေးကျဆင်းရတာဟာကမ္ဘာစီးပွားရေးအကျပ်အထည်ကြောင့်တစ်စိတ်တစ်ပိုင်းဖြစ်ရတာလို့အမျိုးသားစင်စစ်ဌာနပြောခွင့်ရသူရှန်လိုင်ယွန်းကပြောပါတယ်။တရုတ်နိုင်ငံရဲ့ပြည်ပဝယ်လူအားတွေတိတိတသားနေပါသွားခဲ့တာကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအကြီးအကျယ်ထိခိုက်စေခဲ့တာလို့သူကပြောပါတယ်။တရုတ်ဝန်ကြီးချုပ်ဝမ်ကြားပေါင်ကတော့တရုတ်အစိုးရရည်မှန်းထားတဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်း 9.5 ရာခိုင်နှုန်းကိုဒီနှစ်ပြည့်မီဖို့အကောင်းမြင်နေတုံဖြစ်ပါတယ်။တရုတ်စီးပွားရေးဟာတည်ငြိမ်နေပြီးပြီးခဲ့တဲ့3လအတွင်းကောင်းနေတုံမယ်လို့မစ္စတာဝမ်ကြားပေါင်ကမနေ့ကပေါ်ထူးနေကပဲပြောဆိုခဲ့ပါတယ်ရှင်။